American Agatha Susan Delay 会的မြန်မာ engineer ဒေါ်မီမီအောင်ဦးဆောင်ပြီးတည်ထွင်ထားတဲ့ engineer D Susan ရဟတ်ရင်တေးသေးလေးဟာ2022ခုနှစ် April 19ရက်တနင်္လာနေ့ကအင်္ဂါဂျိုပေါ်မှာပထမဆုံးဖြစ်တဲ့အောင်အောင်မြင်မြင်ပြန်တမ်းပြပြီးသမိုင်းမှတ်ချက်တင်ခဲ့တယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပါရစေ
The first flight of a current aircraft to another planet.
The flight control confirmed that the aircraft was parked on the ground. 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 California Bay and Los Angeles now machine. The aircraft was parked on the ground. We can now say that human beings have flown a
rotorcraft on another planet.
တခြားဂျိုးတစ်ခုပေါ်မှာလူသားတွေရဲ့ရဟတ်ရင်ပြန်တန်းနိုင်ပြီလို့ကျမတို့အခုပြောနိုင်ပါပြီလို့ဝမ်ပန်တတာခြေညာနေသူက JBL စခန်းကဒီရဟတ်ရင်တိဆောက်ရေးစီမံကိန်းကိုကြီးကြပ်သူမြန်မာအင်ဂျင်နီယာဒေါ်မီမီအောင်ပါဒီလိုပြန်တန်းနိုင်ဖို့အတွက်သူတို့တွေနှစ်ပေါင်းများစွာစူးစမ်းခဲ့ကြရတယ်လို့လည်းပြောပါတယ
် Well our team has been working over 6 years some even longerTowards
that dream. အင်္ဂါဂျိုးပေါ်မှာပထမဦးဆုံးပြန်တန်းတဲ့အတွေ့အကြုံရခြင်းနဲ့အိမ်မက်တိုင်းကျမတို့စူးစမ်းခဲ့တာ6နှစ်ကျော်ပါပြီ။တချို့ဆိုကြားလာပါပြီ။ဒီမနေ့တော့ကျမတို့ရဲ့အိမ်မက်အကောင့်ထဲပေါ်လာပါတယ်
။ဟုတ်ပါတယ်။အလေးချိန်အဖြစ်4ပေါင်လောက်ပဲရှိတဲ့နေအောင်ကြီးစွန့်ရင်တုံးရဟတ်ရင်ကလေးဟာစီစဉ်ထားတဲ့အတိုင်းပွဲဥရအဖြစ်နဲ့34စက္ကန့်ပြန်တန်းမှုလုပ်နိုင်တယ်လို့အင်္ဂါဂျိုးကရတဲ့အချက်လက်တွေနဲ့အတည်ပြုနိုင်ခဲ့တဲ့နောက်၃နာရီအကြာမှာအခုလိုပြန်တက်ပြန်ဆန်းလုပ်နိုင်ကြတာဖြစ်ပါတယ်။ရဟတ်ယာဉ်ပေါ်မှာတက်ထားတဲ့အမြင့်ပြကိရိယာကအချိန်ကိုကြည့်ရင်အမေရိကန်အရှေ့ပိုင်းစံတော်ချိန်၃နာရီ34မိနစ်မှာရဟတ်ယာဉ်ဟာအစီအစဉ်အတိုင်း10ဗီအမြင့်ကိုပြန်တက်ပြီးမိနစ်ဝက်လောက်အင်္ဂါဂျိုမျက်နှာပြင်ပေါ်မှာလှစ်ပတ်ပြန်ဝဲပြီးမှပြန်ဆင်းတဲ့အခါမှာသူ့ရဲ့ခြေလေးချောင်းပေါ်မှာကောင်းကောင်းပြန်ပြီးရက်ခဲတာလို့ NASA ကပြောပါတယ်။အခုလိုIngenuity ရဟတ်ရင်ကလေးပြန်တန်းနေတာကို NASA GPS စခန်းကနေတည်းထုတ်လွှင့်ပြသခဲ့တာဖြစ်ပါတယ်။ဒီလိုပြန်တန်းနိုင်အောင်ဘယ်လိုစူးစမ်းခဲ့ရတာပါလဲ
It looks easy. I would like to take this opportunity to remind how difficult it is to fly a rotorcraft at Mars. First and foremost,
ကြော်လွယ်သလိုလိုနဲ့ဒီရဟတ်ရင်လေးကိုအင်္ဂါဂျိုပေါ်မှာပထမဦးဆုံးအဖြစ်နဲ့ပြန်ဖို့စူးစမ်းရတာဘလောက်ခက်ခဲတယ်ဆိုတာအခွင့်အကြုံတော့ပြောပြချင်ပါတယ်။ဘာကြောင့်လဲဆိုရင်ဒီအင်္ဂါဂျိုဘောကလေတုကတိတ်ကိုပါလွန်လို့ပါကဘာနဲ့ရှင်ကြည့်ရင်အပုံတရာပုံတပုံလောက်ပဲရှိပါတယ်ကဘာမှာဆိုရင်ဟိမွန်တာတောင်ထက်3စားလောက်မြင်တဲ့နေရာကိုရောက်နေသလိုပါပဲအဲ့တော့လေတုကတိတ်ပါပါတယ်ဒါကြောင့်မလို့ ingenuity ကတကယ်ပေါ်ပေါ်တည်တည်လေးစောက်တော့မှဒီအင်္ဂါဂျိုလိုနေရာမျိုးမှာပြန်နိုင်မှာဖြစ်ပြီးတော့သူ့ဟာသူရက်တည်နိုင်မှာပါသူ့ရဲ့အလေးချိန်ကို၄ပေါင်တောင်မပြည့်အောင်လှုပ်ထားပါတယ
် ingenuity ရဟတ်ရင်ကလေးအင်္ဂါဂျိုဘောပြန်တန်းနိုင်တာဟာNASA အတွက်တော့သူတို့ရဲ့27ရာစု right ညင်းအောင်စူးစမ်းပြန်တမ်းမှုအဖြစ်နဲ့သတ်မှတ်လိုက်ပါတယ်။ American နိုင်ငံမြောက်ကိုရိုလိုင်းနားပြည်နယ် Kitty Hawk နားမှာ1903ခုနှစ်ဒီဇင်ဘာလတုန်းက right ညင်းအောင်ကပထမဆုံးမော်တာတက်လေယာဉ်နဲ့ဝင်းဟင်မှာပြန်တမ်းပြခဲ့တာဖြစ်ပါတယ်။သူတို့ဟာ P120 အကွာအဝေးကို12စက္ကန့်နဲ့အရောက်ပြန်တက်ပြန်ဆင်းလုပ်ပြခဲ့တာပါ။ဒါဟာဒီကနေ့ကမ္ဘာတစ်လွှားမှာရိုးနေပြီဖြစ်တဲ့လင်းပြန်တွေပေါ်လာစေတဲ့လူသားတွေလေတဲ့ပထမဆုံးစပြီးပြန်နိုင်တဲ့အောင်မြင်မှုမျိုးဖြစ်ပြီးအခု ingenuity ကလည်းအင်္ဂါဂျိုးနဲ့တောက်ကြဂျိုးတို့စနေဂျိုးဘောက Titan လာလိုမျိုးနေဆက်ကြဝလာတွေကစူးစမ်းလေ့လာမှုတွေကိုလုပ်ဖို့အတွက်လမ်းပေါက်သွားတာဖြစ်တယ်လို့ NASA ရဲ့ယာယီအကြီးအကဲ Steve Jarzak ကပြောပါတယ
် this really is a Wright brothers moment it's the start of a whole new kind of planetary explorationand we'll build on ingenuity success
ဒါ right ညီနောင်ရဲ့အောင်မြင်မှုရရင်လိုမျိုးပါပဲကဘာမှာစူးစမ်းမှုအသစ်တစ်ခုစလိုက်တာပါ ingenuity ရဲ့အောင်မြင်မှုကနေလာမယ့်အင်္ဂါဂျိုခီးစဉ်တွေမှာဘာတွေလုပ်နိုင်မယ်ဆိုတာကိုသိလာစေပါတယ်နေဆက်ကြောက်လာတဲ့ကဂျိုးတွေကိုလေ့လာတဲ့အခါပထမအနားကိုပြန်သွားကြည့်လို့သူ့ဂျိုးပတ်လမ်းမှာလေ့လာခဲ့ပြီးနောက်ပိုင်းဂျိုးပေါ်သွားရင်နဲ့ပါဂျိုးပေါ်မှာလေ့လာခဲ့တာပါခုတော့နောက်ဂျိုးတစ်ခုပေါ်ကိုသွားပြီးပြန်တန်းနိုင်ပါပြီဒါကြောင့်ဒီ ingenuity ကလေးဟာနည်းပညာအရသာမကစူးစမ်းလေ့လာမှုမှာပါထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်ပြီးလုံနိုင်စွာအသိကိုရလာစေပါတယ်
။ဒီညီကိုရဲ့ပထမဆုံးလေထဲပြန်တန်းနိုင်မှုကိုဂုဏ်ပြုတဲ့အနေနဲ့အခုအင်္ဂါဂျိုးပေါ်မှာပထမဆုံးသွားရောက်ပြန်တန်းတဲ့ ingenuity ရှင်ပေါ်မှာ right ညီနောင်ရဲ့ပရမဆုံးလေရင်တောင်ပန်းအဖြစ်တိဆောက်ခဲ့တဲ့ပိတ်စာကလေးကို ingenuity ရဲ့တောင်ပန်းဆူလာပြားအောင်မှာထည့်ပေးလိုက်ပါတယ်။ကဘာမြေပြင်ကနေထိမ့်ချုပ်ပြီးပြန်တန်းတဲ့ဒီဟတ်ရင်ပြန်တန်းပုံကိုသူ့နဲ့ပေး200လောက်အကွာမှာရက်ထားတဲ့ NASA ရဲ့အင်္ဂါဂျိုဘော်တော်ရင် Perseverance ကနေရယူမှတ်တမ်းတင်ခဲ့တာဖြစ်ပါတယ်။လိမ္မော်ရောင်အဆင်းနဲ့ညီညီညာညာမရှိလာတဲ့အင်္ဂါဂျုံမျက်နှာပြင်ကိုနောက်ခံထားပြီးပြန်တန်းနေတဲ့ဒီယင်ပြန်ကိုတချို့ကယဟန်ယင်တချို့က drone လို့အမျိုးမျိုးခေါ်နေကြပါတယ်ဒီယဟန်ယင်ကလေးကိုအင်္ဂါဂျိုဘော်တော် Perseverance ယင်ရဲ့ one byte ထဲမှာခြီးပြီးထည့်ပေးလိုက်တာပါနက္ခတ္တဗေဒနဲ့ဇီဝဗေဒဆိုင်ရာဓာတ်ခွဲကန်းတစ်ခုလည်းဖြစ်တဲ့ဘိန်း6ဘိန်းပါ Perseverance ဆက်ရုပ်ယင်ကလေးဟာကဘာကနေ9လလောက်အာဂါဒါခီးနှင်ခဲ့ပြီးမှ February 16ရက်မှာအင်္ဂါဂျိုရဲ့ဂျဇဲရိုမိရောင်ဂျိုင်ဝမ်းမှာဆင်းသက်ခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုပေါ်ကိုလွှတ်တင်ခဲ့တဲ့ဒီယင်နှမျိုးမှာ Ingenuity ဟန်ရင်ကိုနည်းပညာဆိုင်ရာပြသမှုတစ်ခုအနေနဲ့တိဆောက်ခဲ့တာဖြစ်ပြီး Perseverance ဆက်ရုပ်ယင်ကတော့အင်္ဂါဂျိုပေါ်မှာရှေးခေတ်ကတက်ရှိတွေများနေထိုင်ခဲ့ရင်သူတို့ရဲ့ခြေရာကိုကောက်ဖို့နဲ့အင်္ဂါဂျိုပေါ်ကကြောက်နမူနာတွေကိုကောက်ယူဖို့ဖြစ်ပါတယ်။ဒီအင်္ဂါဂျိုဘောကကြောက်နမူနာတွေကိုတော့နောက်မှကဘာကိုပြန်သေးပြီးလိလဆန်းစစ်မှာပါဒီယဟန်ယင်ကလေးကပြန်ဝဲလာတဲ့အတက်ဆင်းတွေကိုကောင်းကောင်းလုပ်နိုင်တယ်ဆိုတာတွေ့ရတဲ့အတွက်လာမယ့်သတင်းဘက်တွေအတွင်းမှာပဲနောက်ထပ်ပြန်တမ်းမှုအများပြားကိုလုပ်ဖို့အတွက် NASA ကစီစဉ်နေပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းဘက်တွေသိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလို့ရပါစေနောက်တစ်ပတ်မှာတန်းတူဆက်လုပ်